ီတစ်ပတ်တော့ရက်စတာအား Twitter ရဲ့အနေနဲ့တုံးနိုင်တဲ့မီးသီးတွေအကြောင်းကိုပြောပြချင်ပါတယ်။ Thomas Edison ရဲ့ကျေးဇူးကြောင့်လွန်ခဲ့တဲ့နှစ်ပေါင်း100အဆိပ်ကျော်ကျော်ကလေးကမီးလုံးတွေမီးတိုင်တွေကိုသုံးစွဲခွင့်ရခဲ့ပါတယ်။21ရာစုမှာကဘာကြီးကိုပူနွေးလာစေတဲ့စွမ်းအင်လောင်စာတွေလျှော့ပြီးသုံးဖို့အစားထိုးပြီးသုံးဖို့ကြိုးစားကြရင်အခုအရင်ကထက်80ရာခိုင်နှုန်းပိုပြီးထိရောက်တဲ့မီးသီးတွေကိုထွန်းနှိုင်းနေပြီဖြစ်ပါတယ်။ Compact Fluorescent Bulb လို့ခေါ်တဲ့ဒီမီးသီးတွေနဲ့ပတ်သက်ပြီး American ပြည်ထောင်စုက Engineer ဦးညွန့်တန်းကအခုလိုပြောပြပါတယ်
။ဒီစွမ်းအင်ခြေတာမီးသီးတွေကကျောက်ဗမာပြည်မှာတုံးနေတဲ့လျှက်စစ်မီးကြောင်းနေနဲ့မီးတိုင်တွေကအတူတူပဲ။သူတို့ကတော့အရန်ကိုတေးအောင်လုပ်ထားတာပါလေ။အဲဒါကြောင့်သူတို့ CFL လို့ခေါ်တဲ့ Compact Fluorescent Light လို့ခေါ်တာပါလေ။1980လောက်ကစပြီးတည်ထွင်လာတာ။အခုကတော့အဲ့ထုတ်လုပ်တဲ့ဈေးတွေတက်တာလာပြီပေါ့လေဒီမီးသီးတွေရဲ့အလုပ်လုပ်ပုံကသမယောကျမီးသီးတွေနဲ့မတူဘူးသူကလျှက်စစ်တက်သုံးတာ၄-၅ဆလောက်တက်တာပေါ့လေသမယောကျမီးသီးတွေကသူ့အတွင်းမှာနန်းဂျိုးလေးရှိတယ်အဲ့နန်းဂျိုးလေးကိုလျှက်စစ်ဖြတ်စီးခိုင်းတဲ့အချိန်မှာအဲ့ဂျိုးကအရန်ကိုပူလုံးလုံးသူကအလင်းရောင်ထွက်လာတယ်ဒီ fluorescent light တွေကြတော့သူကအထက်မှာ gas နဲ့အတူသူကမာကျူရီကိုထည့်ထားတယ်ပြီးတော့အဲ့မီးသီးကိုတစ်ဖက်ငုတ်ကနေနောက်တစ်ဖက်ငုတ်ကိုလျှက်စစ်ဖြတ်ခိုင်းတဲ့အချိန်မှာမာကျူရီနဲ့လျှက်စစ်နဲ့ဖြီးပြီးတော့အဲ့ရန်နေပြီး ultraviolet ကတော့ခင်းလွန်ရောင်ကြီးထွက်တော့ဗောလေထွက်လာတဲ့ရောင်ကြီးကမီးရောရဲ့နံရံမှာတုတ်ထားတဲ့ phosphorus ကိုထိပြီးတော့သူကအလင်းရောင်ထွက်လာအဲ့တော့အပူကိုအခြေခံတာမဟုတ်တဲ့အတွက်သူကလျှက်စစ်နည်းနည်းလေးနဲ့ကိုအရန်လင်းတယ်ဗောလေဆိုတော့အဲ့ဒါကြောင့်ခုကဘာတလွမ်းမှာဆိုရင်ဒီမီးသီးတွေကိုသုံးမှုသူတို့အရန်ကိုစူးစမ်းနေကြတယ်အမေရိကန်ကတော့မှဒီအိမ်တအိမ်ကိုမီးသီးတစ်လုံးမှတတ်ပါအောင်တဲ့ဒီအမေရိကန်လမ်းပေါ်မှာရှိတဲ့မော်တော်ကားကြီးတန်းတန်းလောက်ထယ်လိုက်တယ်လို့လူလူငင်းငင်းနဲ့အငွေအတက်တွေနေသွားလျှက်စစ်ထုတ်တဲ့ဟာတက်တာတော့ဆိုပါတယ်
ဒီလိုအကျိုးများတာမှု2005ခုနှစ်ထဲမှာကျူးဘားနဲ့ဗင်နီဇွဲလားနိုင်ငံတွေကရိုးရိုးမီးသီးတွေကိုလုံးဝမသုံးဖို့ပြဋ္ဌာန်းခဲ့တယ်လို့ဒီနှစ်ထဲမှာဩစတြေးလျနိုင်ငံကစတင်ပြီးတားမြစ်တော်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ဥပဒေပြဋ္ဌာန်းပြီးမတားမြစ်ပေမဲ့ Compact Fluorescent Light လို့ခေါ်တဲ့စွမ်းအင်ခြွေတာတဲ့မီးကိုသုံးစွဲသူတွေအတွက်အခွန်အခလျှော့ပေါ်ပေးတာတွေစွမ်းအင်ခြွေတာတဲ့မီးသီးကိုဆိုင်တွေကနေအခမဲ့ဖြန့်ဝေတာတွေလှုပ်လာကြပါတယ်။ဒါအပြင်ပြက်စစ်တပ်အားကပေးရတာတိတိသားသားတက်တာလာတာမို့ရိုးရိုးမီးသီးကိုမသုံးဘဲ fluorescent မီးသီးတွေကိုအသုံးပိုပြီးများလာကြပါတယ်။ EU ဥရောပသမ္မတကလည်းရိုးရိုးမီးသီးသုံးဆမှုကိုတားမြစ်လာနိုင်ပါတယ်။ဒီလိုသာ fluorescent မီးသီးကိုပြောင်းပြီးသုံးနိုင်မယ်ဆိုရင်2012ခုနှစ်မှာလေးလူညဉ့်ညမ်းစေတဲ့ကာဗွန်ထုတ်လွှတ်မှုတန်ကျင်8သိန်းလောက်ကိုချော့ချနိုင်တော့မှာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီလိုမီးသီးတွေပြောင်းလဲသုံးမှုကိစ္စနဲ့ပတ်သက်ပြီးဥညံတိုင်းရဲ့အမြင်ကိုမေးကြည့်တဲ့အခါမှာတော့
ဒီမီးလုံးကယူမီးသီးတွေဆိုင်23ဆလောက်ဈေးကြီးတယ်ဒါပေမဲ့သူက8ဆလောက်ပိုခံတယ်လျှက်စစ်3နာနဲ့45ဆလောက်နေတယ်ဆိုတော့ဒီမီးလုံးတွေကို3နာရေရှည်မှာဗမာပြည်လိုနိုင်ငံမျိုးမှာတော့သူကကြိုက်လာမှာပဲလေတစ်ဖက်ကလည်းဒီမီးသီးတွေကိုအခုဒီမှာဆိုရင်အလကားကိုပေးနေတယ်ဆိုတော့ကျွန်တော်အစိုးရရဲ့အနေနဲ့ကဒီမီးသီးတွေကိုထုတ်တဲ့ကုမ္ပဏီတွေပါနဲ့ဆက်တွေ့ပြီးတော့ကျွန်တော်တိုင်းပြည်လိုနေရာမျိုးမှာပြည်သူတွေတက်တက်တန်းဖြန့်ဖြူးနိုင်အောင်ကြိုးစားနေတယ်လို့ကျွန်တော်ယူဆပါတ
ယ်မြန်မာနိုင်ငံမှာဒီ fluorescent မီးသီးတွေအသုံးများလာခဲ့ရင်တော့ mercury ပါတဲ့မီးသီးအကျွန်းကိုစွန့်ပစ်ရမှာအန္တရာယ်မဖြစ်စေဖို့အတွက်စနစ်တကျနဲ့စွန့်ပစ်ဖို့ပါပညာပေးဖို့လိုအပ်ပါတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုရန်နာလိုက်ပါရစေရှင်။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်။